မြန်မာနဲ့အိန္ဒိယဆွေးဝါးလို့ကြာနှစ်ဖက်အကျဉ်းသားစုစုပေါင်း60ကျော်ကိုအပြန်အလှန်လွှတ်ပေးခဲ့ကြရမှာမြန်မာအကျဉ်းသား28ဦးနဲ့အိန္ဒိယအကျဉ်းသား34ဦးပါဝင်ခဲ့ပါတယ်မြန်မာအကျဉ်းသားတွေလည်းအိန္ဒိယနိုင်ငံထဲကိုနိုင်ငံသားဗီဇာနဲ့အရင်ရောက်နေခဲ့ပြီးကုမ္ပဏီတစ်ခုမှလလုတ်ခဲ့တဲ့မြန်မာ19ဦးကတော့ကိုဗစ်ရောဂါဖြစ်ချိန်အလုပ်ပြုတ်ပြီးဗီဇာလည်းကုန်သွားချိန်မှာမြန်မာပြည်ဘက်ပြန်ဖို့ကြိုးစားရင်းနေဆက်အာသံဘက်မှအဖမ်းခံရကထောင်လေးလာကြခဲ့တာလို့အိန္ဒိယရရှိတွေကဆိုပါတယ်နောက်မြန်မာရှိဦးကတော့တရားမဝင်ဝေရောက်နေထိုင်မှုနဲ့မဏိပူပြည်နယ်ကထောင်တွေနဲ့ချင်းချခံခဲ့ရတယ်လို့ဒီအိန္ဒိယရာရှိတွေကဆိုပါတယ်မဏိပူပြည်နယ်ပြည်ထရေးဒူဝင်ကြီးရန်ခေါင်ရက်စနေကလည်းဒီအချင်းသားလဲလှယ်မှုကိုကူညီပေးနေတယ်လို့ဆိုပါတယ်အိန္ဒိယအချင်းသား34ဦးထဲမှာတော့အများစုကတရားမဝင်ရောက်ခဲ့သူတွေဖြစ်ပြီးအကြမ်းဖက်သူ2ဦးပါခဲ့ကထရီပူရာနဲ့မဏိပူတရားမဝင်အဖွဲ့တွေကဖြစ်တယ်လို့ချက်တာရင်းနဲ့မှာဒီအချင်းသားလဲလှယ်လုပ်ခဲ့တဲ့နှစ်ဖက်ပူးတွဲစစ်ဆေးဂိတ်တွေလည်းရှိတဲ့အိန္ဒိယနယ်စပ်ဘက်မဏိပူပြည်နယ်မိုးရမြို့ကရရှိသူကဆိုပါတယ်။အချိန်တွေမှာဗိုလ်ဒူးနေတုန်းကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းကမြန်မာဘက်ကမွတ်စလင်ဒုက္ခသည်14ဦးကိုလည်းအိန္ဒိယနိုင်ငံထဲခိုးဝင်လာတယ်လို့အနောက်ဘန်ကောက်ပြည်နယ်နယူးဂျပန်ဂူရီယထာဘူဒာယုံမှာဖမ်းဆီးလိုက်တာမှအမျိုးသမီး10ဦးနဲ့ကလေးငယ်2ဦးပါဝင်ခဲ့ပါတယ်ခင်ဗျာ။